ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာရခိုင်ပြည်နယ်စစ်တွေမြို့နယ်မောင်နှုံးမြို့နယ်တွေကိုနိုဝင်ဘာ15ရက်ကနေ18ရက်ထိ3ရက်ကြာတွားရောက်ဖို့ရှိပြီးဒေသဆိုင်ရာတာဝန်ရှိသူတွေဒေသခံတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော်တော်မတီးမငိမ်ဖြစ်နေတဲ့အခြေအနေတွေကိုလေ့လာစုံစမ်းသွားမှာဖြစ်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်။ရခိုင်ပြည်နယ်စစ်တွေနဲ့မောင်နှုံးမြို့နယ်တွေကိုနိုဝင်ဘာလ15ကနေ18ရက်နေ့ထိ3ရက်ကြာတွားရောက်မဲ့ရခိုင်အကြံပေးကော်မရှင်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ညဉ့်ညံ့မြတ်တာအဖွဲ့ဦးဆောင်သူလည်းဖြစ်တဲ့ဦးအေးလွင်ကအခုလိုပြောပါရစေ
။ပရမကျွန်တော်စီတယ်ထားတာစစ်တွေရှိရဲ့နောက်ပြီးမောင်းတော့သွားဖို့ရှိပါတယ်။အဲ့ဒါတော့ဟိုပရမစီတယ်ထားတာပေါ့နော်။နောက်ဖြစ်ပေါ်လာတဲ့ဖြစ်ပေါ်တဲ့အခြေအနေဒီကြောင့်ကျွန်တော်တို့ကဒီနေ့မှစီဝေးပြန်ပြီးတော့ထိုင်ပြီးတော့သွားရေးမသွားရေးဆိုတာကိုပြန်ဆုံးဖြတ်ပါမယ်။အထွေထွေကျွန်တော်တို့ကိုပေးထားသောတာဝန်ကလည်းပဲကျွန်တော်တို့ရဲ့ mandate ကရခိုင်ပြည်နယ်တစ်ခုလုံးအေဂျင့်တာရပြီးတော့ဒီငင်ဖွံ့ဖြိုးရေးအတွက်ကိုအကောင်းဆုံးဘာတွေလုပ်တဲ့ဆိုတဲ့အကြံတွေကိုပေးရမှာပါဆိုတော့အဲ့ဒီ mandate ရဲ့ပေါင်းတွင်းကနေပြီးတော့ရခိုင်ပြည်မှာရှိတဲ့ဟိုမြို့နယ်အလုံးကိုကျွန်တော်တို့ဟောလေ့လာပြီးတော့အဲ့ဒီမှာရှိနေတဲ့မြေပြင်အခြေအနေများကိုလေ့လာမယ်အဲ့ဒီကပြည်သူတွေနဲ့ဟိုတိတ်တွေ့ပြီးတော့သူတို့ပြောတာလေးတွေကိုနားထောင်ပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘာတွေကလုပ်တယ်လဲဆိုတာလေးအကြံလေးတွေပေးဖို့ပါပဲ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုပြီးခဲ့တဲ့ဩဂုတ်လမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မရှင်ကိုဦးဆောင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုတိုင်စတင်မာလာအစပိုင်းမှာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်အကြံပေးကော်မရှင်ရဲ့ဒီတစ်ခေါက်ခီးစဉ်မှာတော့မစ္စတာကိုဖီအာနန်ပါဝင်မှာမဟုတ်ဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအမျိုးသားလုံခြုံရေးအတွက်စိုးရိမ်ပွေရအခြေအနေဖြစ်တယ်လို့ဦးအေးလွင်ကသုံးသပ်ပါတယ်
။အဲကျွန်တော်တို့ကတော့ဒီပုံကံထကြွမှုမှန်သမျှအလုံးကကျွန်တော်တို့ရဲ့အမျိုးသားရေးလုံခြုံရေးကိုဟိုတနည်းဟုတ်တနည်းတော့လေထိပါတယ်လို့ရှိပါတယ်။ကျွန်တော်တို့ကချင်မှာလည်းဖြစ်နေတာပဲရှမ်းပြည်မှာလည်းဖြစ်နေတာပဲနော်။အဲ့တော့ဒီပြည်တွင်းစစ်ကြီးမှာဖြစ်နေတဲ့ဒီပုံကံထကြွမှုမှန်သမျှဟာကျွန်တော်အမျိုးသားလူမျိုးရေးအတွက်တော့တနည်းမို့တနည်းအနောက်ရှက်ဖြစ်တယ်လို့အဲ့လိုပဲကျွန်တော်တို့ခံယူပါတယ်။ဒီသားဖွံ့ဖြိုးတိုးတက်ရေးအတွက်ကတည်ငြိမ်မှုလိုတယ်။တည်ငြိမ်မှုလိုတဲ့အခါကျတော့နှစ်ဖက်အုပ်စုများအတွက်မှရှိနေတဲ့သံသရာလေးတွေပျောက်သွားပြီးတော့တယောက်နဲ့တယောက်အရင်တော့ကလို့ငင်းရသောအတူရှင်တွဲရေးဆိုတဲ့အနေအထားမျိုးပြန်ပေါ်ပေါက်လာအောင်နော်။ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောသူတို့မှလိုအပ်တဲ့လိုအပ်ချက်လေးတွေကိုဖြည့်ဆည်းပေးမယ်ဆိုရင်လူတွေကအရင်တော့ပုံစံအတိုင်းပဲပေါ့နော်ဟိုငင်းရလောအတူရှင်တွဲနိုင်မယ်ဆိုရင်ဒါအတိုင်းပြီးဖွံ့ဖြိုးနည်းမြစ်ဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့ရှေ့ next steps ရှေ့ဆက်ပြီးတော့ဆောင်ရွက်ရမှာပေါ့နော်အဲ့တော့တယောက်နဲ့တယောက်ကြားမှာရှိနေတဲ့တန်လျာတွေဆိုရင်စိတ်ကလေးတွေပျောက်သွားအောင်အဲကျွန်တော်တို့တုံ့နိုင်မယ်ဆိုရင်တော့ဒါအကောင်းဆုံးဖြစ်မယ်အဲ့ဒါကိုကျွန်တော်တို့ဒီလိုပဲကျွန်တော်အနေနဲ့တုံ့တက်ပါတယ
်ရခိုင်အကြံပေးကော်မရှင်ကိုမစ္စတာကိုဗီအာနန်ဦးဆောင်ပြီးအတွေ့အကြုံများတဲ့နိုင်ငံသားအတန်တမန်2ဦးနဲ့မြန်မာနိုင်ငံကလူသိထင်ရှားတဲ့ပုဂ္ဂိုလ်တွေနဲ့ပါစုစုပေါင်း9ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကော်မရှင်ဟာသူတို့ရဲ့လေ့လာတွေ့ရှိချက်တွေကို2019ဩဂုတ်လမှတိုင်ခင်နိုင်ငံတော်ကိုအစိုးရခန်းစာတင်သွင်းရမှာဖြစ်ပါတယ်ဒီတော်အတွင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့အော်တိုဘာလ13ရက်နေ့သတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်မောင်နှုံးမြို့နယ်တဝိုက်တမတော်ကနေမီရှင်းလင်းရေးလှုပ်ဆောင်နေစဉ်ဂွားစုံကြေးရွာကိုတမရော်စစ်တီတွေတွားရောက်ချိန်မှာမီးလောင်နေတဲ့အိမ်အလုံး50ကိုတွေ့ခဲ့ရကြောင်းဒါလက်နဲ့ကင်ဆောင်ထားသူ9ဦးလာရောက်တိုက်ခတ်တာကြောင့်ပြစ်ခတ်ရှင်းလင်းရမှာအကျန်းဖက်သမား6ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်ဒါကြီးစားတောင်ရွာမှာလည်းနေမြေရှင်းလင်းစဉ်မီးလောင်ကျွမ်းနေတဲ့အိမ်ကြီး60လောက်တွေ့ရပြီးဒုတ်သားကင်ဆောင်သူလူ20လောက်ကလာရောက်တိုက်ခတ်တာကိုပြန်လည်ပြစ်ခတ်ချိန်မှာလူ19ဦးအသေဖမ်းဆီးမိကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ